မြန်မာပြည်သူတွေဓာတ်ရိုက်အကျိုးရှိစေမယ့်စစ်ပွားရေးဆိုင်ရာယင်းနှိမ့်မြုပ်နှံမှုတွေကိုလှုံ့ဆော်သွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကိုအီချီရိုဂမ်ဘာကပြောဆိုလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကလည်းဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီတွေပေးမယ်ဆိုရင်တိုင်းရင်းသားဒေသတွေမှာတန်းတူရအောင်ပေးဖို့ပြောဆိုခဲ့တဲ့အကြောင်းကိုဘန်ကောက်ရုံးကနေမက်ဆုမြတ်မွန်ကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါရှင်
။ကောင်းပါပြီ။ဒီကနေ့နေပြည်တော်မှာသမရဦးသိန်းစိန်နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကျန်းခိုင်ဖွံ့ဖြိုးရေးပါတီအထွေထွေအတွင်းရေးမှူးဦးသိန်းဦးတို့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ညနေပိုင်းမှာတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဂျပန်နိုင်ငံသားရေးဝန်ကြီးကိုအီချီရိုဂမ်ဘာကမြန်မာအစိုးရအနေနဲ့ဒီမိုကရေစီရေးအမျိုးသားပြန်လည်တည်မြဲရေးဒေါအောင်ဆန်းစုကြည်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့လက်တွဲဆောင်ရွက်နေတဲ့ကိစ္စတွေကိုလေ့လာနိုင်ခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံကအခြေအနေတွေကိုဂျပန်ကအနီးကပ်စောင့်ကြည့်နေတယ်ဆိုတာကိုသမရဦးသိန်းစိန်ကိုရောဒေါအောင်ဆန်းစုကြည်ကိုပါပြောခဲ့တယ်ဆိုတာကိုမြန်မာနိုင်ငံကနေမပြန်ခင်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသူကအသိပေးသွားပါတယ်။မြန်မာအစိုးရရဲ့ဆောင်ရွက်မှုတွေကိုဂျပန်ကကူညီသွားမယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ဂျပန်နဲ့မြန်မာကြားမှာအပြန်အလှန်ယင်းနှိမ့်မြုပ်နှံမှုသဘောတူစာချုပ်ကိုအပြည့်အစုံနိုင်ရေးအတွက်စတင်ဆွေးနွေးဖို့သဘောတူနိုင်ခဲ့တဲ့အတွက်ဂျပန်နိုင်ငံကစီးပွားရေးယင်းနှိမ့်မြုပ်နှံမှုတွေကိုလုပ်တဲ့အခါမှာဖြည့်သူတွေဓာတ်ရိုက်အကျိုးရှိစေမယ့်ကိစ္စတွေကိုအဓိကထားလုပ်သွားပါမယ်လို့ဇဂပြန်ကနေတဆင်ဝင်ကြီးကမ်ဘာကပြောခဲ့ပါတယ
်။経済協力の分野では国民のいわば生活の
場合プーバムヒャウエム間だネパチェピピドゥルドゥアネアサインをダイヤイアチョシナインでアチェガンルネムカンダゴバホピュピドロサントワマピパデカミャアトゥダピンシンヤムパピャウイエナサマイエインヤイエサイピュイエレイヤサイピュイエダドゥエカンダゴアレアネタピドロトワマピパデカミャ
ဂျပန်နိုင်ငံသားကြီးဝင်ကြီးနဲ့ဆွေးနွေးခဲ့တဲ့ဒေါအောင်ဆန်းစုကြည်ကတော့စီးပွားရေးယင်းနှိမ့်မြုပ်နှံမှုတွေလှုပ်ဖို့အတွက်တရားဥပဒေစိုးမိုးမှုရှိဖို့အရေးကြီးတယ်ဆိုတာကိုဆွေးနွေးခဲ့တယ်လို့သတင်းတောက်တွေကိုအခုလိုပြောပြပါတယ်
။စီးပွားရေးယင်းနှိမ့်မြုပ်နှံမှုယင်းကြီးနဲ့ကျမတို့နိုင်ငံမှာဥပဒေစိုးမိုးရေးဟာဆက်နွယ်နေတဲ့အကြောင်းကိုလည်းကျမထောက်ပြပါတယ်။ဒီမိုကရေစီအဆောက်အအုံတွေဟာခိုင်မာမှလည်းကျမတို့ရဲ့စီးပွားရေးတိုးတက်မှုဟာခိုင်မာနိုင်မှာဖြစ်ပါတယ်။ကျွန်မတို့ဂျပန်နိုင်ငံအနေနဲ့ကျမတို့ကိုလူသားချင်းစာနာရေးနဲ့ပတ်သက်လို့ဖွံ့ဖြိုးမှုနဲ့ပတ်သက်လို့စီးပွားရေးနဲ့ပတ်သက်လို့ကူညီတဲ့အခါမှာကျမတို့ရဲ့ဒီမိုကရေစီအဆောက်အအုံနဲ့ခိုင်မာရေးကိုလည်းထည့်သွင်းပြီးတော့စဉ်းစားသွားမယ်လို့ကျမတို့မျှော်လင့်ပါတယ်
။မြန်မာနိုင်ငံအတွက်အရေးကြီးတဲ့တိုင်းရင်းသားတွေစီးလုံးမှုအတွက်ကိုလည်းလူသားချင်းစာနာမှုအကူအညီတွေပေးတဲ့အခါမှာညီညီမျှမျှပေးဖို့အရေးကြီးတယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကဂျပန်နိုင်ငံသားရေးဝန်ကြီးကိုပြောခဲ့ပါတယ်
။ဟာဝန်ကြီးကိုရှင်းပြခဲ့တာဟာကျမတို့နိုင်ငံမှာဒီမိုကရေစီတိုးတက်ရေးအတွက်လိုအပ်တဲ့ကိစ္စတွေထဲမှာကျမတို့တိုင်းရင်းသားတွေစီလုံးညီညွတ်ရေးဟာအင်တာမအရေးကြီးပါတယ်။ဒါကြောင့်မလို့ပြင်းပြင်းဤရင်းစဉ်ငြိမ်းချမ်းရေးဟာအင်တာမညီညွတ်မှုဟာအင်တာမအရေးကြီးပါတယ်။အဲ့တော့ကျမတို့ရဲ့တိုင်းရင်းသားလူမျိုးများအားလုံးကြားမှာသိရှိညီညွတ်ရေးရှိဖို့အတွက်ကိုလူသားမှုဆိုင်ရာဖွံ့ဖြိုးရေးဆိုင်ရာအကူအညီပေးတဲ့အခါမှာတိုင်းရင်းသားဒေသတွေမှာလည်းဓာတ်တူညီယူပေးဖို့လိုတယ်ဆိုတာလည်းကျမရှင်းပြခဲ့ပါတယ်
။မြန်မာနဲ့ဂျပန်နိုင်ငံကြားနှစ်ပေါင်းများစွာတည်းကချစ်ခင်ရင်းနှီးမှုရှိခဲ့တဲ့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ရတာကိုဝမ်းသာတဲ့အကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာပြောခဲ့တယ်လို့ဒီမိုကရေစီစနစ်ကျင့်သုံးတဲ့ဂျပန်နိုင်ငံအနေနဲ့မြန်မာဒီမိုကရေစီရေးကိုအင်တိုက်အားတိုက်ထောက်ပံ့သွားမယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။ရှင်းနှစ်မှာဂျပန်နိုင်ငံမှာကျင်းပဖို့ရှိတဲ့မဲခေါင်စည်းဝေးပွဲကိုလာတက်ဖို့အတွက်သမရဦးသိန်းစိန်ကိုဂျပန်နိုင်ငံသားရေးဝန်ကြီးဘက်ကဖိတ်ခေါ်ခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ကလည်းဂျပန်ကိုလာဖို့ဖိတ်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာလည်းမကြခင်ဒီလိုတိုးတက်မှုမျိုးဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့လာခြင်းတဲ့အကြောင်းပြန်ပြီးတော့ပြောခဲ့ပါတယ်။တခါဒီပကံကဇေဒီပထိုးတွေပြုပြင်ထိမ့်သိမ်းစောင့်ရှောက်ရေးအတွက်ကိုဂျပန်ကကျွမ်းကျင်ပညာရှင်တွေကိုမကြခင်မြန်မာနိုင်ငံကိုဆေးလွတ်ဖို့ရှိတယ်ဆိုတာကိုလည်းဂျပန်နိုင်ငံသားရေးဝန်ကြီးကိုအီချီရိုဂမ်ဘာကသတင်းစာရှင်းလင်းပွဲမှာအသိပေးသွားခဲ့ပါတယ်။ကိုနှစ်အတွင်းမှာဂျပန်နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့မြန်မာနိုင်ငံကိုနှစ်ရက်ကြာခရီးလာသွားတဲ့မစ္စတာဂမ်ဘာဟာဒီကနေ့တနင်္လာနေ့ညပိုင်းမှာပဲမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပါရဲ့ရှင်။